ကင်းပြည်နယ်ဖားပုံဖြိုင်အတွင်းမှာအစိုးရတပ်မတော်နဲ့ကင်းရဲ့အမျိုးသားအစည်းအရုံး KNU ကျောက်ကြားမှာဒီကနေ့ထိတိုက်ခိုက်ရာတွေဆက်လက်ဖြစ်ပွားနေဆဲရှိပြီးတော့၃ရက်အတွင်းမှာအနည်းဆုံး9ကြိမ်ဖြစ်ပွားခဲ့တာဖြစ်ပါတယ်။ဒီလိုတိုက်ပွဲဖြစ်ပွားတာကြောင့်ကျိုးရွာရှိရာကနေပြီးတော့ဒေသခံပြည်သူတွေဟာတိုးတောင်နေရှိရာတွေစီကိုထွက်ပြေးနေရတဲ့အကြောင်း KNU ရဲ့ဖားပုံဖြိုင်အတွင်းမှာပြောပါတယ်။ဒီကြောင်းပြည်သူကတော့ View မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့အစိုးရတပ်မတော်နဲ့ကင်းမျိုးသားစီယုံ KNU ကြားဖြစ်ပွားတဲ့တိုက်ပွဲတွေဟာဒီလ9ရက်နေ့ကစတင်ခဲ့တာဖြစ်ပြီးဒီကနေ့အထိလည်းဆက်လက်ဖြစ်ပွားနေဆဲရှိပါတယ်ဒီလိုတိုက်ပွဲတွေစတင်ခဲ့တဲ့3ရက်အတွင်းမှာအနည်းဆုံးတိုက်ပွဲ9ကြိမ်ဖြစ်ပွားခဲ့တယ်လို့ KNU ရဲ့ဖော်ပုံခရိုင်အပြင်းမှုစောရော်ဘင်ကပြောပါတယ
်ဒီ9ရက်နေ့စပြီးတော့ကြောက်ကြားပုံစံမျိုးပေါ့နော်အဲ့ဒါဖြစ်တာပေါ့နော်အဲ့ဒါ9ရက်နေ့မှာ4ကြိမ်ဖြစ်တယ်6ရက်နေ့မှာ2ကြိမ်အခုဒီနေ့ဆိုလို့ရှိရင်တကြိမ်ထပ်ဖြစ်ပြီးပြောလို့ရှိရင်ဒီတိုင်းဖြစ်တဲ့ပုံစံမျိုးဖြစ်တာပေါ့နော်ဒါပေမဲ့9ရက်နေ့မှာနည်းနည်းအချိန်ရတာပေါ့နော်ဟိုအကြီးအကြီးကြီးမားတဲ့တိုက်ပွဲတော့မဟုတ်ဘူးဥစားရင်းဆိုင်ပြစ်ခတ်မှုတွေဖြစ်တာဒီဗမာစစ်တပ်ဖက်ကဟိုအခုဝင်လာတဲ့နေမြေဧရိယာတွေကဒီ2017 NC မှာဒီနေမြေဟိုအပြာလာဥစားဒီကတ်တဲ့နေရာလေးမှာကျော်လွန်ပြီးတော့မှဝင်လာတဲ့အပေါ်မှာကြီးပြင်းမှုကဖြစ်လာတယ်လေ
အစိုးရတပ်မတော်ဘက်ကကျော်လွန်ဝင်ရောက်လာတဲ့နေမြေမှာစစ်စင်ကြီးအတွက်ကားလမ်းဖောက်ဖို့ပြင်ဆင်နေကြောင်းလည်းပြောပါတယ်။ဒီတိုက်ပွဲတွေကြောင့်ဒေသရင်းရှိရွာရှိရွာလောက်ကဒေသခံတွေဟာထွက်ပြေးတင်းရှောင်နေရကြောင်းလည်းစောရော်ပင်ကပြောပါတယ်
။ဟိုလုံးဝဟိုနေလို့မရဘူးထွက်ပြေးရတဲ့ရွာအုပ်စုကရှိအုပ်စုဝန်းကျင်လောက်ရှိတယ်ရှိအုပ်စုရှိရွာလောက်ရှိတယ်ပေါ့နော်။လူအဲ့ရွာတွေရဲ့ပြင်းရင်းကြည့်မယ်ဆိုလို့ရှိတော့ဟိုတထောင်ဝန်းကျင်မှာရှိတယ်ဒါပေမဲ့ပြေးတာကတော့ဘယ်လောက်လဲဆိုတာအတိအကျတော့မသိရသေးပေါ့နော်။ဒါပြေးတာကတော့တော့ပေါ်ပဲလိုက်ပြီးတော့ပုံနေတဲ့အခြေအနေမျိုးပေါ့နော်အဲ့လိုမျိုးဒီကစားကြတော့စိုးရင်လည်းတောက်တယ်သူတို့အလုပ်တွေအပြည့်ကောက်တယ်တနည်းလုံးမှတနည်းစားစားရတယ်ဆိုတော့အလုပ်မျိုးစားအဲ့လိုရှိတော့မှတောင်းရခုတ်တာလဲလောက်တာဒါအခုအလုပ်ကအချက်ခါရပေါ့နော်အဲ့ဒါတနည်းလုံးလုံးတော့စားဖို့ဟာလေးကတော့ဆက်ဆက်ဆူဆူတွေဖြစ်လာလိမ့်မယ်ဟိုစစ်တပ်ကတော့မဆုတ်ဘူးဆိုရင်ပေါ့နော
်၃ရက်တာတိုက်ပွဲတွေအတွင်းမှာ KNU ဘက်ကအကြဆုံးရှိသလိုကျော်သားတွေထိခိုက်တိုက်ဆုံးတာလည်းမရှိကြောင်းပြောပါတယ်။ဒီတိုက်ပွဲကြောင့်ငင်းကြဲရေးလုပ်ငန်းစဉ်ကိုထိခိုက်နိုင်ကြောင်းလည်းစောရော်ပင်ကအခုလိုတုံ့တက်ပါတယ်
။အာလုံးဝကိုထိခိုက်သွားတယ်အဲ့ဒီပုံမှာလုံးဝထိခိုက်သွားတယ်။ကျွန်တော်တို့အထက်ကောင်းတော်လည်းအများကြီးစကားပြောဖို့တော့လိုမယ်။ဘာလို့ဒီဟိုအစကတည်းကဒီတနင်္ဂနွေလောထိခိုက်ရဆဲရေးဆိုတော့လည်းပဲတနင်္ဂနွေလောအတိုင်းတာကိုမဆောင်နိုင်ခဲ့ဘူး။အခုကလည်းဒီထိုးစီကထိုးထားတဲ့ဟိုဒီကျွန်တော်တို့တိုင်းကဒီမှာအဲ့လိုဖြစ်တယ်ဆိုလို့ရှိရင်တော့အခက်အခဲများကြီးဖြစ်ခဲ့ဒီငင်းကြမ်းနိုင်ဖို့အတွက်ကဟိုဒါကယုံကြည်မှုကိုလုံးဝဟိုစားထိခိုက်တယ်ပေါ့နော်ဒါဟိုအများကြီးဆင်းရဲကြဖို့ပြောမယ
် KNU နဲ့တိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်လို့ကျွန်တော်ဘက်ကပြောရဆိုခွင့်ရှိသူကိုမေးမြန်းဖို့ဆက်တွယ်ခဲ့ပေမဲ့ဆက်တွယ်လို့မရခဲ့ပါဘူးပြည်တော်စုအဆင့်ပြစ်ခတ်တိုက်ခတ်မှုရစဲရေးဆိုင်ရာပူးတွဲဆောင်ကြည့်ကော်မတီ GMCU ကအတွင်းမှုတစ်ဒေါက်တာရွှေခါကတော့တပ်မတော်နဲ့ KNU ကြားမှာညှိနှိုင်းတာတွေဆောင်ရွက်နေပြီဖြစ်ကြောင်းအခုလိုပြောပါတယ်
ကျွန်တော်တို့ဒီဘက်ကင်ဆာတော့မရောက်သေးဘူး။ဒါပေမဲ့ကျွန်တော်တရင်ကြတာတော့အချင်းချင်းညှိနှိုင်းနေကြတယ်ဆိုပြီးတော့တရင်မှကြတာပေါ့နော်။သူတို့ဟိုတပ်မှုတွေနဲ့ဒီကာထာစာတွေနဲ့ညှိနှိုင်းနေတယ်ပေါ့နော်။
ဒီမျိုးသားစည်းရုံး KNU ဟာ2012ခုနှစ်မှာပြည်내အဆင့်ပြည်ထောင်စုအဆင့်အပြစ်ခတ်ရစဲရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ပြီး2015ခုနှစ်မှာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးခဲ့တဲ့အဖွဲ့အစည်းဖြစ်ပါတယ်။ဒီလိုလက်မှတ်ရေးထိုးပြီးနောက်ပိုင်းမှာလည်းဖာပွန်ခရိုင်အတွင်းမှာတိုက်ပွဲငယ်တွေဖြစ်ပွားတာရှိခဲ့ပူပါတယ်
။ကုမှုဆောင်သတင်းပေးပို့ထားတာဖြစ်ပါတယ်။